Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ1ရက်ဗုဒ္ဓဘူးနေ့နက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ကျွန်တော်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့မတ်တင်ဂီထိုင်းနဲ့အတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်အာဖရိကမှာကိုဗစ် Omicron ပိုးသစ်တွေ့ရှိတယ်လို့အတည်မပြုခင်ကတည်းကဥရောပတိုင်းမှာရောက်ရှိနေခဲ့ပြီးအခုအခါမှာတော့နိုင်ငံပေါင်း20လောက်မှာပြန့်နှံ့နေပြီဆိုတဲ့သတင်းဒါအပြင်နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုနောက်ထပ်အဂတိလိုက်စားမှုပုံမှန်အနေနဲ့တရားစွဲဆိုလိုက်တယ်ဆိုတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားကြတဲ့နေ့ကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။စစ်တပ်ရဲ့ဒီပန်းရင်စစ်စင်ရေးအတွင်းမှာမီးလောင်ဖျက်ဆီးခံရမှုတွေရှိနေတဲ့အခြေအနေကိုနောက်ပိုင်းမှကြားရဖို့ရှိပါတယ်။တခါဆရာနာသိမ့်ခဲ့တာ10လအကြာမှာဒုက္ခတွေပြဿနာဆိုးရွားလာနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
အချင်းပြင်းနေကိုမြို့နေမှာပေါ့နော်။၄တောင်းလောက်ရှိတယ်။ပြီးတော့ချင်းပြည်နယ်ပြင်ပမှာထပ်သွားတဲ့အိန္ဒိယဖက်ကိုထပ်ပြေးသွားတဲ့လူတွေက3000ကျော်လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းထားတယ်
။ဒါကတော့ချင်းလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတဦးကနေ VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအင်္ဂါနေ့ညဆွေးနွေးကအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုံးလွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်တိန်ကီထိုက်တို့ကတင်ဆက်မှာပါရှင်။
ကိုဗစ်မျိုးကွက်သစ် Omicron ကိုတောင်အာဖရိကတိုင်းမှာတွေ့ရှိကြောင်းတရားဝင်အတည်မပြုခင်ကတည်းကအနောက်ဥရောပမှာရောက်ရှိနေပြီဖြစ်ကြောင်းအထောက်အထားသစ်တွေထွက်ပေါ်လာပါတယ်။ Netherlands နိုင်ငံကိုတောင်အာဖရိကကနေလေကြောင်းကနေရောက်လာတဲ့ခီးတွေတွေမှာကိုဗစ်ရောဂါပိုးသစ်ကူးစက်မှုပထမဆုံးအတည်ပြုခဲ့ပြီးဖြစ်တဲ့တောက်ကြနေမတိုင်ခင်သတင်းတပတ်တီးတီးဆောတဲ့နိုဝင်ဘာလ16ရက်နေ့မှာကတည်းကယောဂပိုးသစ်ကိုဓာတ်ခွဲနမူနာတွေ့ရှိထားကြောင်းအင်္ဂါနေ့ပါပဲတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါရယ်ဗြိတိန်ကနေဒါစကော့တလန်ဩစတြေးလျာဩစတီးရီးယားစပိန်ဆွီဒင်နိုင်ငံတွေမှာလည်းယောဂပိုးသစ်တွေ့ရှိမှုအတည်ပြုထားပြီးပြင်သစ်နဲ့ဂျပန်နိုင်ငံတို့လည်းပထမဆုံးကူးစက်မှုတွေကိုအင်္ဂါနေ့ကအတည်ပြုလိုက်တာကြောင့်အခုဆိုရင် Omicron ပိုးသစ်ကူးစက်တဲ့နိုင်ငံပေါင်း20လောက်ရှိနေပြီဖြစ်ပါရယ်ယောဂပိုးသစ်ကူးစက်ပြန့်နှံ့လာချိန်မှာပဲလက်ရှိကိုဗစ်ကာကွယ်ဆေးတွေဟာထိရောက်မှုနည်းနိုင်တယ်လို့ကာကွယ်ဆေးထုတ်လုပ်တဲ့ Moderna ဆေးကုမ္ပဏီကြီးရဲ့အကြီးအကဲ Steven Bunce ကအင်္ဂါနေ့မှာ Financial Times သတင်းစာကိုပြောဆိုလိုက်ပါတယ်။ဒါအပြင်ဒါပေမဲ့လည်း AstraZeneca ကာကွယ်ဆေးပူးတွဲထုတ်လုပ်ခဲ့တဲ့ Britain Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့လက်ရှိကာကွယ်ဆေးဟာကိုဗစ်ရောဂါပိုးတွေကိုတိတိကျကျကာကွယ်နိုင်တာတွေ့ရပြီးOmicron ပိုးသစ်ကိုအကာအကွယ်မပေးနိုင်တဲ့အထောက်အထားမျိုးမတွေ့ရှိရသေးဘူးလို့ပြောဆိုပါရခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ် Omicron ကူးစက်ခံထားရသူတွေပထမဆုံးတွေ့ရှိကြောင်းဂျပန်နဲ့ပြင်သစ်တို့ကအင်္ဂါနေ့မှအတည်ပြုပါတယ်။ Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲရဲ့ကမ္ဘာလုံးဆိုင်ရာအန္တရာယ်အလွန်များကြောင်းပြင်းထန်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုတစ်ချိန်တိုးများလာနိုင်ကြောင်းကနဦးတွေ့ရှိချက်တွေကိုအခြေခံပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ
်။ There might be the higher transmissibility according to initial reports and
ကနေဦးတွေ့ရှိချက်တွေအရကူးစက်မှုနှုန်းမြန်မာကောင်မြန်မာနိုင်ပြီးခန္ဓာကိုယ်တွင်ခုခံဆွမ်းအားစနစ်ကိုလည်းထိုးဖောက်ဝင်ရောက်ကောင်ဝင်ရောက်နိုင်တာတွေ့ရပါတယ်ဒါကြောင့်လည်းအသေးအချာလေ့လာနေပါတယ်လို့ WHO ရဲ့ပြောခွင့်ရ Christian Lindemeyer ကဆွစ်ဇာလန်နိုင်ငံဂျီနီဗာရုပ်ချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဂျပန်မှာတွေ့ရတဲ့ပထမဆုံးလူနာကတော့နမီးဘီးယားနိုင်ငံကနေဂျပန်ကိုဆက်ရောက်လာတဲ့ဧည့်သည်တစ်ဦးဖြစ်ကြောင်းဂျပန်ဘက်ကအတည်ပြုပါတယ်။ဂျပန်နိုင်ငံနာရီတလီစိတ်ကိုတင်းငွေနေနေကဆက်ရောက်လာတဲ့အသက်30ကျော်အမျိုးသားမှာကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတာဖြစ်ပြီးသူ့ကိုတော့တီးခြားခွဲပြီးတော့ဆေးရုံတင်ထားတယ်လို့ဂျပန်အစိုးရပြောခွင့်ရကပြောပါတယ်။အိန္ဒိယသမုဒ္ဒရာတွင်းကပြင်သစ်ပိုင်းဂျွန်ရီယူနီယံမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်ခံထားရသူကတော့အသက်53နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်ရှင်
။ရုရှားအနေနဲ့ယူကရိန်းနိုင်ငံအပေါ်ရန်လိုတဲ့ပြုမှုဆောင်ရွက်မှုတွေကိုတိုးပြီးလှုပ်ဆောင်လာမယ်ဆိုလို့ရှိရင်ပြည်ထောင်နယ်နောက်ဆက်တွဲအကျိုးဆက်တွေကိုခံစားရလိမ့်မယ်လို့ American နိုင်ငံသားဝင်ကြီး Anthony Blinken ကတတိပြပြောကြားလိုက်ပါတယ်။ Ukraine ne zama ya Russia tat de ye lou sa mu bo American a ne ne athu so yin chang Latvia naingan myo do Riga ko yauk shin ni de American naingan ja ye win ji Blinken ga Latvia naingan ya ye win ji ne Incarnate ga pu twet tadin sa shin lin pwe ma pyo su ka ba ba pyo su ka da phit ba de Latvia naingan myo do ga NATO apwe win win ji mya swin ni pwe ma American naingan ja ye win ji ne NATO apwe win naingan ja ye win ji de ya Russia ye si ye lou sa mu ne patat bi swin ni ka ja ba de NATO atwin ye mu chou Jin Stoltenberg ka le တင်မာမှုတွေရှော့ချဖို့ရုရှားကိုတိုက်တွန်းခဲ့ပြီးယူကရိန်းနဲ့ဇက်မှာရုရှားရဲ့စီးရဲလှုပ်ရှားမှုနဲ့ပတ်သက်လို့ရှင်းလင်းပြောဆိုတာမျိုးမရှိကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့ယူကရိန်းရဲ့စင်အားတိုးချဲ့မှုတွေကိုကူညီရမှာ NATO အနေနဲ့သတ်မှတ်ထားတဲ့ဘောင်ကျော်လာခဲ့ရင်ရုရှားအနေနဲ့မလွဲမဆောင်သာတုံ့ပြန်ရတာမျိုးဖြစ်လာနိုင်တယ်လို့အင်ကာနိကပြောမော်စကိုကနေပြောဆိုခဲ့ပါတယ်။ယူကရိန်းနယ်မြေမှာဒုံးလက်နဲ့တိုက်ခိုက်နိုင်တဲ့စနစ်မျိုးတက်စင်မယ်ဆိုလို့ရှိရင်မော်စကိုကို9မိနစ်ကနေ10မိနစ်အတွင်းရောက်လာနိုင်ပါတယ်။ဒါပါမဟုတ်အတန်ထက်အနည်းဆုံး5ဆမြန်တဲ့ hypersonic လက်နက်နဲ့ဆိုလို့ရှိရင်5မိနစ်အတွင်းမော်စကိုကိုရောက်လာနိုင်ပါတယ်။စဉ်းစားကြည့်ကြပါလို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်
။အမေရိကန်ကသတ်မှတ်ထားတဲ့ပြည်ပအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းချင်းကနေကိုလံဘီယာမတ်စ်ဝါဒီသဘုံအဖွဲ့ဟောင်းကိုဖယ်ရှားလိုက်ပါပြီ။fast လို့ခေါ်ကြတဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်အဖွဲ့ကိုတရားဝင်ဖျက်သိမ်းပြီးလက်နက်ဖျောက်သိမ်းရေးအမေရိကန်နဲ့ကိုလံဘီယာကြားသဘောတူခဲ့ပြီးနောက်9နှစ်အကြာမှာအခုလိုဆောင်ရွက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနီတုတ်ကြီးညာချက်မှာပြောပါတယ်ဒီအဖွဲ့ဟာအကျန်းဖက်ဝါဒဒါမှမဟုတ်လေအကျန်းဖက်ဝါဒဆွဲလှုပ်ရှားမှုတွေမှာပတ်သက်နေတဲ့ခိုင်မာတဲ့အဖွဲ့အစည်းတစ်ခုမဟုတ်တော့ကြောင်းလဲနိုင်ငံသားရေးဝန်ကြီးကပြောပါတယ် fast အဖွဲ့အပေါ်အကျန်းဖက်အဖွဲ့အစည်းကနေပဲဖြတ်လိုက်ပြီးမဲ့အဖွဲ့ရဲ့ခေါင်းဆောင်ဟောင်းတွေအပေါ်အမေရိကန်ကဆွဲဆိုထားတာတွေဒါမှမဟုတ်လေနောက်ပိုင်းဆွဲချက်တင်ဖို့ဖြစ်လာနိုင်ခြေတွေကိုတော့တည့်ရောက်မှုရှိမှာမဟုတ်ဘူးလို့လဲဝန်ကြီးဘလင်ကင်ကပြောပါတယ်ရှင်
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOE ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာဆရာနာသိမ့်ပြီးယာရုကဖေရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအာဂတိလိုက်စားမှုဆွဲချက်အသင်းနဲ့အာဏာပိုင်တွေကအရေးယူလိုက်ကြောင်းနိုင်ငံပိုင်သတင်းစာတွေကဖော်ပြပါရတယ်။နိုင်ငံတော်ပိုင်ရဟယင်ဝဲယူအတုံးပြူရမှာလုံထုံးလုံနည်းနဲ့မညီဘဲတိုင်းပြည်ဗန္ဓာထိခိုက်စေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရနေပြည်တော်မှာအင်္ဂါနေ့ကပဲတိုင်ကြားထားကြောင်းသတင်းထုတ်ပြန်ခဲ့ပါရတယ်။ဖေဗရူလာ1ရက်နေ့စစ်တပ်ကအသိပြုနောက်ပိုင်းယာရုကဖေရှားခံခဲ့ရတဲ့အရသာအစိုးရထိတ်တန့်ကောင်းဆောင်တဲ့အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေချိန်မှာပဲအာဏာပိုင်တွေကနောက်ထပ်ဆွဲချက်အသစ်နဲ့ရေးယူဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးဆွဲချက်အတွက်တရားရုံးကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ခဲ့ရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်အထိကျခံရနိုင်ပါတယ်။
ဆူရနိုင်ငံမြို့တော်ခတ်တွန်မြို့လယ်မှာအင်ကာနေတုံးကလူပေါင်းတောင်းချီပေးဆရာနာသိမ့်ဖို့ဆန့်ကျင်ဆန္ဒပြကြတာမှာလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးနဲ့တုံးပြီးဖြိုခွဲခဲ့ပါတယ်ဆန္ဒပြပွဲတွေအစပိုင်းမှာတော့မြို့တော်ခတ်တွန်နဲ့အနီးဝန်းကျင်မြို့တွေကိုဆက်ထားတဲ့တရားတွေဖွင့်ထားခြင်းသမရနန်းတော်ကိုချီတက်ဖို့စီစဉ်ထားတဲ့ဆန္ဒပြသူတွေရှိရာမြို့တော်တွင်ကိုလက်နယ်အပြည့်စုံနဲ့ရဲတပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်။သမရနန်းတော်နဲ့မိုင်ဝက်လောက်အကွာမှာလမ်းမကြီးကိုပိတ်ပြီးစစ်သားတွေတန်းရပြန်ဖို့ကြွေးကြော်ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေအတန်ပုံးတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ပြီးခဲ့တဲ့လအတွင်းဆူဒမာဆီယာနာတင်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွင်ရခဲ့တဲ့သဘောတူညီချက်ကိုလည်းရခဲ့တဲ့သဘောတူညီချက်နဲ့ဝန်ကြီးချုပ်အက်ဒဲလာဟာမုတ်ကိုပြန်လည်ခန့်အပ်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးအင်အားစုတွေကတော့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြဖို့စော်အုပ်နေပြီးအရက်ဖက်အာဏာအပြည့်အဝရယူတောင်းဆိုနေကြတာဖြစ်ပါလေရှင
်။အာဖဂန်နစ္စတန်နိုင်ငံအရေးတာလီဘန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကာတာနိုင်ငံဒူအာမြို့မှာနေရက်ကျဆွေးနွေးပွဲအင်္ဂါနေ့မှာဆုံးသတ်ခဲ့ပြီးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိတ်ထုတ်ထားပြီး Facebook အရေးယူရာတွေကိုရုတ်သိမ်းပေးဖို့တောင်းဆိုတဲ့အကြောင်းတာလီဘန်တွေဘက်ကပြောဆိုပါရတယ်။ အာဖဂန်လူဦးရေရတဝက်လာဟာဒီနေ့ဆောင်းရသည်မှာငါဘေးဆိုင်မဲ့အခြေအနေနဲ့ကြုံရကြောင်းကုလသမဂ္ဂကသတိပေးထားပြီးဗန္ဒာရေးအထောက်အပံ့တွေတုံ့ပြန်ပေးကြဖို့နိုင်ငံတကာအကူအညီရေးအဖွဲ့အစည်းနဲ့အလူရှင်တွေရတိုက်တွန်းအလူရှင်တွေကိုတိုက်တွန်းမှုတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နဲ့တာလီဘန်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမေရိကန်ဘက်ကအထူးကိုယ်စားလှယ်သောမတ်ဝက်စ်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်တို့ဘက်ကနိုင်ငံခြားရေးဝန်ကြီးအမေရာခန်မူတာကီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးကျန်းမာရေးပညာရေးလုံခြုံရေးနဲ့စာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်
။အသက်၅နှစ်အရွယ်ရာစီဒီအမျိုးသမီးတဦးကိုမင်္ဂလေးတဦးကို2015ခုနှစ်ကတပ်ဖြတ်ခံမှုနဲ့အစ္စလာမ်မော့အစွန်းရောက် IS အဖွဲ့ဝင်ဟောင်းတဦးကိုဂျာမနီတရားရုံးတစ်ခုမှအင်ကန်နီကပြစ်ဒဏ်ချမှတ်ပါတယ်။အီရတ်နိုင်ငံသားတာဟာအယ်ဂျာမီလီကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ပါတယ်။ဒါအပြင်အသက်ခံခဲ့ရတဲ့မင်္ဂလေးငယ်ရဲ့မိခင်ကိုလည်းဒေါ်လာ 9,000 ပေးဖို့လဲတရားရုံးကအမိန့်ချမှတ်ပါတယ်။မိခင်ဖြစ်သူကတော့အဖမ်းခံခဲ့ရပြီးတဲ့နောက်အသက်ရှင်လွတ်မြောက်လာတာဖြစ်ပါတယ်ရှင်ကုစမုတ်ကျော်နဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုနေ့နဲ့ခင်တဲ့တင်အစီအစဉ်ကိုတင်ဆက်ခဲ့တာပါမတားခင်မှာတော့ Omicron ဒီ COVID မျိုးကွဲကိုကာကွယ်ဖို့အတွက်နှာခေါင်းဆီးတွေမဖြစ်မနေတက်ဖို့တာဝန်ရှိသူတွေကတိုက်တွန်းလိုက်တာကိုတင်ပြဖို့ရှိပါတယ်။အခုတော့ဒီပဲရင်စစ်စင်ရေးအတွင်းမှာမီးလောင်ဖျက်ဆီးခံရမှုအခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီကနယ်မြေရှင်းလင်းခဲ့တဲ့ဒီပဲရင်အရှိကျန်းညောင်လှကျေးရွာမှာဒေသခံတွေရဲ့စိုက်ကယ်တွေနဲ့ဒုက္ခသည်တွေအတွက်လှူဒန်းထားတဲ့ပစ္စည်းတွေကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေကျေးရွာကနေထွက်သွားတဲ့အတွက်ဒေသခံတချို့နေရပ်ပြန်ခဲ့ကြပြီမဲ့အများစုကတော့ဒုက္ခသည်ဖြစ်တင်းချောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်ကစစ်ကောင်စီကလေကြောင်းအင်အားပါတုံးပြီးနယ်မြေရှင်းလင်းခဲ့တဲ့စကိုင်းတိုင်းဒီပဲရင်ညောင်လကျေးရွာမှာနိုဝင်ဘာ30ရက်အင်္ဂါနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်တွေကဒေသခံတွေရဲ့စိုက်ကယ်တွေအပြင်စစ်ပေးဒုက္ခသည်တွေအတွက်ထားရှိတဲ့အဝေးထည်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖျက်ဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
။ဘာသာရေးကြောင့်ဘာမှမရှိဘူး။စိုင်းရီပုံရှို့တာလား။စိုင်းရီပုံရှို့တယ်မောင်လာဒီဘာဒီကမီးရကမီးရကနေရာထားတဲ့ဟာတွေရောစစ်ကြီးဆောင်တွေပြောဟိုလူတန်းခံရတဲ့အထုပ်တွေကိုပုံဖျက်ဆီးသွားတယ်။အိမ်ကတော့မလောင်ကျန်စီးတိုင်းတစ်ဆိုင်လုံးလောင်ကျန်တယ်။စိုင်းရီကတော့အဲ့မဲ့ဆန္ဒပြမှုတွေရှိမှာအငြိလေးမျိုးပြီးသွားတယ်။ဒီစီကလူတို့ထေဖြစ်ပြီးတော့ပြန်ထွက်တော့တာအဲ့ဒီဟာမိရသားတွေလည်းအကုန်တက္ကသိုလ်ကြီးကအကုန်ဝါညာကြီးရန်ချူပြီးတော့ဆုံးဖြတ်ပြီးသွားတယ
်။နိုဝင်ဘာလ29ရက်တနင်္လာနေ့မနက်ပိုင်းကလည်းစစ်ကောင်စီတပ်တွေဟာညောင်လကျေးရွာကဒေသခံတွေပိုင်ဆိုင်တဲ့စိုက်ကယ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါသေးတယ်။အခုလိုဒေသခံတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုဖျက်ဆီးပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာကနေပြန်လည်ထွက်ခွာသွားတဲ့အတွက်ဒေသခံအချို့ဟာနေရပ်ကိုပြန်ကြပါတယ်။အများစုကတော့စေဘေးဒုက္ခသည်အဖြစ်ဘေးလွတ်ရာမှာတင်းချောင်နေရသေးတယ်လို့စေဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီလိုပြန်နေကြပြီလေဟိုဒီစစ်ကောင်စီပြန်သွားပြီဆိုရင်ညောင်လာပါတော့မရှိတော့ခါကျွန်တော်ပြန်ပြီးတော့ဝါလုံးနေဟုတ်ပြန်ရောက်ပါကြပါဟုတ်ဒုက္ခသည်တွေပြန်နေကြဟုတ်ဝါလာတော့ပြန်သွားကျွန်တော်တို့ဟိုခု300ဆိုကျွန်တော်တို့ရွာ300လောက်ပြန်နေဆိုခြားရွာပြန်ဆိုတော့ရှိရောရှိတယ်ဆိုတော့ 1000 လောက်ရှိသေးတယ်ဟုတ်အများစုလည်းဟိုကြောက်ကြံပြီးတော့ပြန်ကြသေးဘူးဟုတ်ဒီနေရာမှာကျွန်တော်တို့ပြန်ပြီးကြည့်ရတော့ကျစစ်ကောင်စီဘာတွေလုပ်ထားခဲ့တော့ဘာသူတို့ချီရသေးရသူတို့များဥမာတခုကထားခဲ့အောင်မမိုင်းလို့အမျိုးဘုံတော့မတောက်ခဲ့လို့ရှိရင်ကြည့်ပါဆိုလို့ကျွန်တော်တို့ဟိုဇွာဒီဇွာပြရအဲ့ဒါကြည့်သူကမပေါ်ကြသေးဘူးနော
်ဒုက္ခတဲ့အများစုဟာတောတောင်တွေထဲမှာခိုလုံနေရတယ်လို့စစ်ပေးလွတ်ရချီရတွေမှာလည်းတွားရောက်ခိုလုံနေကြရတာပါနိုဝင်ဘာလ28ရက်ကစစ်တပ်ရဲ့နေမီရှင်းလင်းမှုအတွင်ရဟတ်ရင်ဘော်ကဖြစ်ခဲ့လို့ညောင်လကျေးရွာကအရက်သားပြည်သူ၄ဦးသေဆုံးခဲ့ပါတယ်။ဒီပဲရင်မျိုးနယ်ထဲမှာစစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆူတလို့မိုင်းဆွဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်လေကြောင်းကနေရဟတ်ရင်တွေတုံးစစ်အင်အားတွေတိုးချပြီးနေမီရှင်းလင်းတာတွေလှုပ်ဆောင်နေတာဖြစ်ပါတယ်။နိုဝင်ဘာလဇန်ပိုင်းကစလို့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းထဲမှာနေမီရှင်းလင်းမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတယ်လို့လေကြောင်းကနေလည်းစစ်ကူပေးနေတယ်လို့ဒေသခံတွေကပြောပြပါတယ်ခင်ဗျာ။
ကိုရဲမမရှင်ဆက်လက်ပြီးတော့ဆရာနာသိန်းဆယ်လအကြာဒုက္ခသည်ပြဿနာတွေဆိုးရွားလာတဲ့အချိန်တွေကိုတင်ပြမှာပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာဆယ်လကြာလာချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူသိမ်းတဲ့ချီရှိလာပါပြီ။ချင်း၊ကယား၊ရှမ်းစတဲ့ပြည်နယ်တွေနဲ့မကွေးတိုင်း၊စကိုင်းတိုင်းတို့ဘက်မှာရွာလုံးကျွတ်ဘေးလွတ်ရာထွက်ပြေးနေကြရသူတွေလည်းရှိနေပါတယ်။နိုဝင်ဘာလ26ရက်နေ့ကဆိုလို့ရှိရင်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရွာတွေကိုစစ်တပ်ဝင်လာတဲ့အတွက်ကြောင့်အနီးအနားကကျေးရွာ900ထက်မနည်းပြည်သူတွေထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အခုလိုစစ်ဘေးဒုက္ခသည်တွေပိုးပြီးများလာနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။စစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်းနဲ့စကိုင်းတိုင်းစတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးကြရတဲ့ဒေသခံတွေလည်းပိုပိုပြီးများလာနေပါတယ်။နိုဝင်ဘာလ29ရက်တနင်္လာနေ့ကစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကပင်းသာရွာကိုစစ်ကောင်စီအင်အား80လောက်ရွာထဲဝင်ရောက်တပ်ဆွဲတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးကြရတယ်လို့တင်းသာရွာသားတဦးက VOA ကိုပြောပါတယ်။တင်းသာရွာကိုဝင်လာတဲ့အတွက်အနီးနားကျေးရွာကပါထွက်ပြေးနေရပြီးကျေးရွာ900ရွာတဲ့မနေထွက်ပြေးတိမ်းရှောင်နေရတယ်လို့အခုလိုပြောပါတယ်
ရွာထဲမှာစက်ကောင်ကြီးကစက်သားတွေလာနေလို့အား80 80 80ကျော်လာနေလို့အဲဒါကြောင့်ရှောင်နေရလားကျွန်တော်တို့ပြန်သားဝင်တဲ့အတွက်ကြောက်ဖူးဒုံးတွေအခြေကြီးတွေပါရှောင်နေကြတယ်ကကျောင်းနေခွဲမှနေမြင်းရှင်းလင်းကြီးဝင်နေတာကြောက်ပြုတ်ကသူကစက်ကောင်ကြီးနေနေဘူးစက်ကောင်ကြီးချင်းချုပ်တဲ့ဒီစောထီရွာဆိုတော့အဲ့ဒီအနေနဲ့နေရှင်လေးတို့ကြောက်ပြနေပြီးတော့ကျေရီအင်းကျွဲတို့ညီချင်းတို့ကိုပူတို့လေကြတို့ရှားတို့နွားတို့ဆိုတာမြင့်ရှိလို့တားရတယ်အကုန်ချောင်းရတာမြင့်ကျဲနောက်ဖက်ကြတော့ကျွန်တော်တို့နန်တော်တို့အောင်သာရတို့ကျန်သာတို့တင်သာတို့ကြောက်ဖူးရှိကြီးဒုံးတွေအကုန်ချောင်းရတာအဲ့ဒါကြာ
ကလေးမျိုးနယ်တောင်ပိုင်းကကြေးရွာတော်တော်များများမှာစစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းရေးလုပ်လို့ထွက်ပြေးနေကြရတာဒါနဲ့ဆိုရင်ရှစ်ကြိမ်တည်းမနေရှိသွားပြီလို့ပြောပါတယ်ကြရပြင်းနေမှာလဲအိုးပြစ်အိမ်ပြစ်ဘေးလွတ်ရာနေရာတွေကိုပုံခုနေကြရသူတိမ့်နေချီပြီးရှိနေပါတယ်စစ်တပ်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားချိန်ကစလို့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြရသူတွေအခက်အခဲမျိုးစုံကြုံတွေ့နေရတယ်လို့ CDM ဝန်တန်းနဲ့စစ်ဘေးဒုက္ခသည်တွေအကူအညီပေးနေတဲ့ Loyal CDM ပညာရေးကော်မတီက VOA ကိုပြောပါတယ
်အာနာသိပြီးနောက်ပိုင်းတော့ကျွန်တော်ဒီလိုဆောင်လာတာကအဲ့ဒီလိုနဲ့တမ်းတက်ပြီးဆိုတော့ငါလာပိုင်းဟိုနော်ဆက်လက်ကွန်မြူနီထိကပေါ့နော်အဲ့ဒါတော့ဆစ်ဆောင်ပြီးတော့အများကြီးရှိတာပေါ့နော်အဲ့ဒီတောင်းလာပါရှိပြီဖြစ်နေနောက်ဒီမော့ဆိုဖဲမှာခကြတော့အင်းစီရောရှိနေတယ်ဒီမော့ဆိုတာတမျိုးလုံးလိပါအကုတ်ဆောင်တယ်အခုကလေဟိုရက်ကြီးကြာလာတော့လေအလူရှင်ကလည်းနင်းလာတာပေါ့နော်လူအဖြစ်အားမြင့်ပြက်နေတာပေါ့နော်ဒါတောက်ပိုင်းနေဆိုလေသူ့အရင်ကလိုမျိုးတော့အလူရှင်လေးဟိုအများကြီးတော့မလာမျိုးတော့ပေါ့နော်နင်းလာတာပေါ့နော်ခက်ခဲပြီးတော့တော်များတော့ရှိတာပေါ့နော်နောက်တော့ကြီးတွေလည်းခက်ခဲကြီးရှိတယ
်ကြားပြင်းနေမျိုးတော့ Rycor မျိုးနယ်နဲ့ဒီမော့ဆိုမျိုးနယ်တဝိုက်မှာလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တဲ့တွေမကြာခဏကြားနေရတာကြောင့်နေအိမ်ကိုမပြန်ရဲကြသေးတာဖြစ်ပါတယ်အနာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်9000ထက်မနည်းရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းစုံကင်းက VOA ကိုပြောပါတယ
်စစ်ဘေးရှောင်းဒီကအခုလောလောဆယ်နောက်ဆုံးကျွန်တော်တို့စည်ရင်ပြုစုထားတာကတော့ဒီချင်းပြည်နယ်ကိုမြို့နေမှာပေါ့နော်4000လောက်ရှိတယ်ပြီးတော့ဒီချင်းပြည်နယ်ပြင်ပမှာထွက်သွားတဲ့ဒီအိန္ဒိယဖက်ကိုထွက်ပြေးသွားတဲ့လူတွေက3000ကျော်လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းထားတယ်ဆိုတော့အနည်းဆုံး9000ကျော်ကဆစ်ဆောင်နေဖြစ်နေ
ချင်းပြည်နယ်မှာဆစ်ကောင်စီတပ်တွေအင်အားအမြောက်အများချထားပြီးဖြတ်လေးဖြတ်လုပ်နေတာကြောင့်စားနပ်ရိက္ခာဝယ်ယူစုဆောင်လို့မရတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာဆောင်းရာသီကာလရောက်နေပြီမို့ဘေးလွတ်ရာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအနေနဲ့နေရေးစားရေးအပြင်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေပါလိုအပ်နေကြတယ်လို့ဒုက္ခသည်တွေနဲ့အကူအညီပေးသူတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်အခုတော့ Omicron ဒီကိုဗစ်မျိုးကွဲကိုကာကွယ်ဖို့အတွက်ကျမတို့ဆက်ပြီးတော့တင်ပြမှာပါကူးစက်မြန်ပုံရတဲ့ဗီဇာပြောင်း Omicron COVID ပိုးသစ်မကူးစက်ဖို့နှကောင်းစီမဖြစ်မနေတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာ COVID တတိယလှိုင်းတန်းလို့ပြင်းပြင်းထန်ထန်မခံရအောင်တဦးတယောက်ချင်းစီကဘလို့တွေကြိုတင်ကာကွယ်သင့်တယ်လဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမင်ကမဆုမုံကပြောပြမှာပါရှင်။
မကြခင်ကမှစတင်တွေ့ရှိခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုသစ်အိုမီခရွန်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေလေ့လာနေချိန်မှာကူးစက်မှုကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းဆီး mask တွေကိုတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ Omicron COVID-19 ပိုသစ်ကူးစက်နေသူတွေကမ္ဘာနိုင်ငံတော်တော်များများမှာတွေ့နေတာကြောင့်ဒီပိုသစ်ဟာကူးစက်မြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကခန့်မှန်းကြပါတယ်။ကူးစက်မြန် Delta မျိုးကွဲတုန်းကမြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းဒဏ်ကိုအတော်လေးခံခဲ့ရတာကြောင့်ဒီပိုသစ်ကူးစက်ပြန့်နှံ့မှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဒါကြောင့်လဲကြိုတင်ကာကွယ်နိုင်မှုအတွက်ဆရာဝန်တွေကတိုက်တွန်းနေကြပါတယ်။အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အနေနဲ့အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကလည်းဒီပိုမကူးစက်နိုင်အောင်ကြိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုအခုလိုအကြံပေးပါတယ်
။ကျွန်တော်အနေနဲ့အဓိကအကြံပေးချင်တာအကောင်းဆုံးကအပြင်သွားပြီးပြန်လာရင်15မိနစ်တွင်ပေါ့နော်အပူမရှောင်ရေဝါအောင်တောက်ပြီးရေချိုးပေးခြင်းနဲ့အကြောင်းမျိုးမျိုးကြောင့်ရေမချိုးနိုင်အဝတ်အစားတွေကိုဖြန်းပေးလို့ရတယ်စပရေးလေးရဟန်းကျဲကိုခဏခဏဆေးမလိုအပ်ပဲနဲ့ဒီမက်ဆက်အပြင်ဘက်တွေမျက်စိနာနှာခေါင်းလုံးဝတော့မထိပါနဲ့အဲ့တော့အားတိုင်းဒီမျက်စိရဲ့မျက်နှာရောလုံးဝတော့မထိပါနဲ့ပေါ့နော်ဒီလက်တွေကဖိတ်မချအောင်ပေါ့ဒီမက်ကတော့လုံးဝတက်မှရမယ်ဗျဒါကမက်တက်တာလဲသူတွေအကုန်လုံးကလည်းပြောပြီးသားပါပဲသူပဲမေ့နေကြတယ်စနစ်တကျမက်တက်ဖို့လိုတယ်ဒီအည်သွေးအသင်တင်ဖြစ်တဲ့အည်သွေးမှန်တဲ့ message တက်ဖို့လိုပဲဒီ data တော့ဆိုသူတို့ကနှစ်ချက်တောင်တက်ခိုင်းတာ哦တကယ်ပိုးရိအရန်ဖြစ်လာတဲ့လူကြားသူကြားတဲ့အရန်သွားရမယ်ဆိုရင် mask ကလည်းအဲ့လိုမျိုးနှစ်ချက်သုံးပုံ mask နဲ့ face shield mask တစ်ခုပဲတက်နိုင်တယ်ဒီ mask နဲ့ face shield ရတော့ဒါတုပ်ကိုလှုပ်သိမ်းတယ်လို့အကြံပေးတယ
်အသက်60ကျော်အရွယ်နဲ့ယောဂအခန်းရှိတဲ့သူတွေအနေနဲ့အခုလိုအချိန်မှာအပြင်ထွက်တာကိုအထူးရှောင်ကျဉ်သင့်တယ်လို့လည်းပြောပါတယ်လူအများပြားရှိတဲ့ဈေးတွေကနေပြန်လာရင်လဲကိုယ်ဝယ်လာတဲ့အစားအစာတွေကိုတေချာဆေးကြောပြီးမှချက်ပြုတ်ဖို့နဲ့လူတိုင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံထားဖို့ကိုလည်းတိုက်တွန်းထားပါတယ
် WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ခိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခတ်မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်အပြည်သူတွေနဲ့လုပ်တင်တဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်တယ်များအနည်းနဲ့ရှောင်တဲ့နေပြီပေါ့နော်ခရီးသွားတာတွေဆိုတော့နေတဲ့တိထားတဲ့ပေါ့မလို့အရင်မသွားသေးကြဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတတ်မှာပါပဲပေါ့နော်မြန်မာနိုင်ငံဆိုအခုဆောင်းဖြစ်နေပြီပေါ့ဆောင်းကာလလည်းပုံမှန်ဟိုရာသီတုပ်ကွေးတွေစတဲ့ချိန်ပေါ့အဲ့လိုရာသီတုပ်ကွေးပဲဖြစ်ဖြစ် covid ပဲဖြစ်ဖြစ်ဒီ mask တက်ထားမယ်ဆိုရင်အဲ့နှစ်မျိုးလုံးကိုကာကွယ်နိုင်တယ်ပေါ့နော်အထိုင်ကြောက်ပြီးတော့လက်ရှိတဲ့အလေးထားကိုလည်းစက္ကန့်30လက်ရှိတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပ
ါ covid မျိုးကွဲသစ်ပြည်တွင်းမှာကူးစက်ဖြစ်ပွားမှာကိုကာကွယ်နိုင်မှုအတွက်တဦးတယောက်ချင်းစီကချိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုလိုက်နာတင်တယ်လို့ကိုဗစ် -19 ကာကွယ်ဆေးထိုးနှံထားကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတဝန်းလုံးမှာကာကွယ်ဆေးထိုးအစီအစဉ်တွေလုပ်နေပြီးဒီဇင်ဘာလမကုန်ခင်မှာအသက်18နှစ်နဲ့အထက်အနည်းဆုံးကာကွယ်ဆေးထိုးပြီးသူ18တန်းထိရှိအောင်ကျန်းမာရေးဌာနကရည်မှန်းထားတယ်လို့ပြောပါတယ်မြို့နယ်ရက်ကွက်အလိုက်ဦးစားပေးအုပ်စုအလိုက်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပေမဲ့အလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်မှုကတော့အခက်အခဲတွေရှိနေစေဖြစ်ပါတယ်။ရန်ကုန်မြို့ကအသက်40အရွယ်ကိုအောင်ခန့်ကတော့ကိုဗစ်ဆေးထိုးရဖို့စောင့်နေရတော့မယ်လို့အခုလိုပြောပါတယ
်။ကာကွယ်ဆေးကထိုးရမှာပေါ့။ဆန်ကားရည်ကသွားတော့ဟိုလဲရရရကော55နှစ်အထက်ဆိုလို့55နှစ်အထက်တည်းတဲ့ဆိုပြီးအဲ့ဒါနဲ့ပြန်လာတယ်။ဒါတော့သူများနေရာတော့ထိုးပြီးပါပြီ။ဒီမြရက်ွက်တွေထိုးပြီးပါပြောတာပဲ
တချို့ရက်ွက်တွေမှာတော့သူနဲ့ရွယ်တူရှိတဲ့သူတွေကကာကွယ်ဆေးထိုးပြီးနေကြပြီလို့လည်းပြောပါတယ် Omicron COVID မျိုးကွဲသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာ COVID-19 ကာကွယ်ဆေးထိုးထားကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက၁၇တန်းကျော်ရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အသက်၈၈နှစ်အထက်ရှိသူလူဦးရေအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။မြန်မာနိုင်ငံကိုနေဆက်တွေလေကြောင်းလမ်းတွေကနေ Omicron ပိုးသစ်ဝင်မလာအောင်ယောဂါစောင့်ချက်ကြီးစုမှုတွေအားဖြင့်လုပ်နေပါတယ်ဆိုတော့ကျန်းမာရေးဝန်ကြီးရဲ့အပြောကိုလည်းသတင်းစာတွေမှာကိုးကားဖော်ပြထားပါတယ်။အာရှကထိုင်း၊ဖိလစ်ပိုင်၊ဂျပန်စတဲ့နိုင်ငံတွေမှာတော့နိုင်ငံသားဝင်ရောက်မှုတွေကိုကန့်သတ်ပိတ်ပင်ချက်တွေထုတ်ပြန်ထားပါတယ်ရှင်။
မဆုမမရှင်ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံကအလုပ်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းဆိုရကအထောက်ထားမဲ့တရားမဝင်နေထိုင်သူတွေကိုအလုပ်လုပ်ခွင့်အထောက်ထားလက်မှတ်ပုံတင်ခွင့်ပြုရရဲ့နောက်ဆုံးရက်အဖြစ်နိုဝင်ဘာလ30ရက်နေ့ကိုသတ်မှတ်ပေးထားတဲ့အတွက်
ဒီမြန်မာရွှေပြောင်းအလုပ်သမားတိုင်းကနေနဲ့ချီမှတ်ပုံတင်ကြတယ်လို့ရွှေပြောင်းအလုပ်သမားရေဆောင်ရွက်နေသူတွေကဆိုပါတယ်ဒီသတင်း VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းဆိုရကကိုဗစ်ကပ်ဘေးကာလမှာအထောက်ထားမဲ့တွေကိုတရားဝင်နေထိုင်အလုပ်လုပ်ကြဖို့အတွက်အလုပ်လုပ်ခွင့်အထောက်ထားလက်မှတ်တွေကိုလုပ်ပေးခဲ့ရမှာနိုဝင်ဘာလ30ရက်နေ့
ก็ยังไม่รู้ใช่ไหมครับเพราะฉะนั้นเราสมมติการคนดีได้คุ้มมาต่อมาหูตั้งแต่ชีวิตชีวาสุดแล้วแค่ไหนเลยไม่รู้ตัวแค่ไหนมาแล้วอาชีพแค่ไหนแล้วจะโน้ตแค่ไหนมันมีอาวุธตัวนี้สมมติประกันโน้ตจะโน้ตชงบุรีโน้ตจะโน้ตฟังก้าวโน้ตเลี้ยงโน้ตจะโน้ตสมุทรสาครโน้ตอะไรดีได้เรียกเราได้อันนี้ต้องคอยเรียกดีได้ที่เด็ดสุดแล้วจะโน้ตที่มาได้ตั้งแต่ชีวิตชีวาบ้างแล้วก็จะโน้ตเตรียมมือคู่กันได้หาได้ชีวิตเดี๋ยวที่เทม
Yamapa, Auto Valane, Noem Bala, Dwema, the Yamu, Yala, Yamarile, Fayet, Twinjara, Shide, so be Wong Java, Piopiamare.
So we have computer, so that knowing about don't they need to be a sort of generally that land allowed a deep in the video, I mean, lower me, and I would add enough Yama to his own Mabonding when Yamam Hodo, who yet could you, I mean, I love Jabu beyond the room. ဒီရင်းနေမှာခေါ်တင်လာတဲ့ပုဂ္ဂိုလ်တွေဖိမှုသားချင်းတွေလည်းရှိတယ်သူတို့တုံးကြေးကြီးကနောက်ဆုံးသားပြီးမှပုံတင်စင်းတဲ့ရမယ်အဲ့နောက်ပိုင်းမှာလုံးဝမရနိုင်ကြသေးတော့သူမျိုးသားချင်းတွေကလည်းရောက်ခေါ်ခေါ်ပြီးရတယ်လွတ်လာတဲ့ကလေးမှလည်းများလည်းသူတက်ဆိုင်ရဆက်ရုံနေမှာချက်ချင်းသွားပြီးမှစင်းစင်းလွတ်လာကြတာကိုကျွန်တော်သိရပါတယ်ခင်ဗျာ။
ထိုင်းမှာရှိနေပြီးသားအထောက်ထားမဲ့တွေကိုအလုတ်ခန့်ကြရများတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့တောင်အလုတ်သမား၃တန်းတဲ့မင်းရှိနေပြီးနေ့စဉ်လဲနေဆက်အသီးသီးကနေဝင်ရောက်လာနေတာကြောင့်တချို့လဲဖမ်းဆီးခံရတာတွေရှိနေပါတယ်၂၀၂၁ခုနှစ်နှစ်ဆောက်ကစပြီးနိုဝင်ဘာလကုန်ထိစက်တလတာကာလအတွင်းမှာအထောက်ထားမဲ့၄တောင်းခွဲ့တဲ့မင်းဖမ်းဆီးခံ အလုံးလုံးခွင့်အထောက်အထားလက်မှတ်လုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဒီလပိုင်းအတွင်းမှာပဲတောင်းတဲ့ချီပြီးထိုင်းနိုင်ငံတဲကိုတရားမဝင်နိုင်နေကနေဝင်ရောက်လာကြတာလည်းဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်ပုတ်တပုနေနေခင်
VOA American and Yotan Radio Tolimurigo, Nazin, American Diazu, Washington, Murogani, Tai Tolin, Tinset Binibari, Joru Payumune, Lindo Mita Robsin, Tomorrow Viewing Mimawa, Internet Samian Absidi, Permis.viewingnews.comale, Jishu Nasin, my Mari. Tomorrow Internet Samianago, Vinjilumia, the Chan now Niland Kunine, Siphon Link today, 8473748.info, Sure, Webplace now, Yaita Lightane. Tomorrow viewing the Mawai, Bema Saminago Yoshi Nai Mari 847-374-8INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ youtube နဲ့ twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှု၊သတင်းတွေကိုဖတ်ရှုလို့ရပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voa burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့twitter.com/voa burmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voa burmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud က နားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တခုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဒီနေ့မျိုးဖြစ်လာ
တာဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက VOE ကိုပြောသွားတာပါအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းထုတ်လင်းပါပါရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြည့်ကြရအောင်ပါOmicron လို့ခေါ်တဲ့အလွန်ကူးစက်မြန်ကြီးရှိတဲ့ဒီ COVID-19 မျိုးကွဲသစ်ဟာစိုးရိမ်စရာကောင်းပေမဲ့အထိတ်တလန့်ဖြစ်ဖို့မလိုဘူးလို့ American သမ္မတ Joe Biden ကပြောဆိုလိုက်တယ်လို့တောင်အာဖရိကကခီးသွားတွေကိုကန့်သတ်လိုက်တဲ့အပေါ်မှာဝေဖန်ခံနေရတာတွေကိုလည်းသူကကာကွယ်ပြောဆိုလိုက်ပါတယ်COVID ရောဂါပိုးသစ်ကြောင့် American နဲ့ကမ္ဘာတလွှားရိုက်ခတ်နေတဲ့အကြောင်း VOA သတင်းတော် Anishal Powell ဒီအင်ဂျူရောကနေသတင်းပေးပို့ထားတာကိုဆက်လက်တင်ပြမယ်ဆိုရင်တော့ဒီအလွန်ကူးစက်မြန်တဲ့ Omicron Visa ပြောင်း COVID ရောဂါပိုးသစ်ကိုတောင်အာဖရိကသိပ္ပံပညာရှင်တွေပထမဆုံးတွေ့ရှိခဲ့တာဖြစ်ပြီး Greek အခရာရဲ့15လုံးမြောက်အမည်ကိုပေးထားတာပါအခုလိုကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပေါ်လာတာကိုထိတ်လန့်စရာမလိုပဲအကောင်းဆုံးကာကွယ်ဆေးတွေနဲ့တိုက်ထုတ်သွားမယ်လို့သမ္မတဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ
် This variant is a cause for concern not a cause for panic
ဒီဗိုင်းရပ်စ်မျိုးကွဲထိတ်လန့်စရာမဟုတ်ပါဘူးစိုးရိမ်စရာပါကွာမှာအကောင်းဆုံးကာကွယ်ဆေးတွေအကောင်းဆုံးဆေးဝါးတွေနဲ့အကောင်းဆုံးသိပ္ပံပညာရှင်တွေကျွန်တော်တို့မှရှိပါတယ်ဒါပြင်နေ့စဉ်နဲ့မြန်ကျွန်တော်တို့ပို့ပို့ပြီးတော့လေ့လာသင်ယူနေပါတယ်ဒါကြောင့်ဒီမျိုးဝဲဗိုင်းရပ်စ်ကိုသိပ္ပံနည်းချက်ချက်အသိပညာနဲ့အရှိန်အဟုန်မြင့်တက်ထုတ်ဆောင်ရွက်မှာဖြစ်ပါတယ်။ဒီတွေ့လဲဝရင်းသုံးကနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်စရာလည်းမလိုပါဘူး
။ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပေါ်လာကြောင်းကြေညာပြီးတဲ့နောက်မကြာခင်မှာပဲအာဖရိကတောင်ပိုင်းကနိုင်ငံအများပြားနဲ့ခီးသွွာလာခွင့်ကိုသမ္မတဘိုင်ဒန်ကကန့်သတ်မှုတွေလုပ်ခဲ့ပါတယ်။ဒီအပေါ်မှာတောင်အာဖရိကသမ္မတCyril Ramaphosa ကဒေါသတကြီးနဲ့ချက်ချင်းဝေဖန်ပြောဆိုခဲ့ပါတယ
်။ These restrictions are completely unjustified and unfairly discriminated. ဒီကမ္ဘာမှာ
တောင်အာဖရိကအပါအဝင်အခြားအာဖရိကတောင်ပိုင်းနိုင်ငံတွေအပေါ်လုံးဝတရားမျှတမှုမရှိတဲ့ခွဲခြားဆက်ဆံမှုသာဖြစ်ပါတယ်။ခီးသွွာလာမှုကိုတားမြစ်ဖို့သိပ္ပံပညာရှင်တွေကအကြံပေးကြတာမဟုတ်တလို့ဒီလိုလှုပ်ချင်းအဖြစ်ဗိုင်းရပ်စ်မျိုးကွဲသစ်ပြန့်နှံ့မှုကိုတားဆီးရမှာထိရောက်မှာမဟုတ်ပါဘူး
ဒါပေမဲ့လည်းသမ္မတဘိုင်ဒန်ကတော့အမေရိကန်နိုင်ငံသားတွေကာကွယ်ဆေးတွေပို့ပြီးထိုးလာကြဖို့နဲ့ကပ်ရောဂါကာကွယ်ရေးအစီအမံတွေအတွက်အချိန်ပိုရအောင်ကန့်သတ်ရတာလို့တုံ့ပြန်ပြောဆိုထားပါတယ
် The very day the World Health Organization identified the new variant
ရေချိုကဘာကျမရေးခွဲကနေဒီမျိုးကွဲသစ်ကိုအတိအပြုကြေညာလိုက်တဲ့နေ့မှာပဲအာဖရိကတောင်ပိုင်းနိုင်ငံတွေကိုခီးသွွာလာမှုတွေကန့်သတ်ဖို့ကျွန်တော်တို့ချက်ချင်းလုပ်ပါတယ်ဒါပေမဲ့ဒီလိုခီးသွွာကန့်သတ်ချက်တွေကOmicron ပြန့်နှံ့မှုအရှင်ကိုနှေးကွေးစေနိုင်မှာဖြစ်ပြီးတားဆီးလို့ရမှာမဟုတ်ဘူးဆိုတာကျွန်တော်တို့သိပါတယ်။ဒီလိုကန့်သတ်လိုက်ခြင်းအပြင်ကျွန်တော်တို့အနေနဲ့ပိုပြီးရည်ယူဆောင်ဖို့လည်းအချိန်ပိုရမှာဖြစ်ပါတယ်
။ Virginia တက္ကသိုလ်ကဆေးပညာလက်ထောက်ပါမောက္ခဒေါက်တာ Tyson Bell ကတော့ဒီကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေဘက်ကမသိသေးတဲ့အချက်အလက်အများပြားရှိနေကြောင်းနဲ့ပိုးပြီးအန္တရာယ်များသလားဆိုတာကိုလည်းမသိသေးတဲ့အတွက်ဘလို့အကောင်းဆုံးနည်းလမ်းနဲ့လှုပ်ဆောင်မလဲဆိုတာကိုသိဖို့ခက်နေတယ်လို့ပြောပါတယ်
Both sides of this argument have good points. I think that if you look at
ကောင်းတဲ့အချက်တွေရှိနေပါတယ်အခု Omicron ဗိုင်းရပ်မျိုးကွဲသစ်ဟာဘယ်နေရာမှာတည်ထောင်ဖြစ်နေတယ်ဆိုတာကိုကြည့်မယ်ဆိုရင်ဥရောပကနိုင်ငံအများအပြားမှာတွေ့နေရပါတယ်။အာဖရိကတိုက်တောင်ပိုင်းဒါမှမဟုတ်တောင်အာဖရိကနဲ့ဓာတ်ရိုက်အဆက်အသွယ်မရှိတဲ့ဂျူတွေလည်းကူးစက်ခံနေရပါတယ်။ဒါကြောင့်ခီးသွွာလာမှုကန့်သတ်ချက်ဟာခွဲခြားဆက်ဆံနေဆိုတဲ့အချက်ကိုကျွန်တော်လက်ခံပါတယ်။ကန့်သတ်ထားတဲ့စည်းရုံးထဲမှာပါနေတဲ့နိုင်ငံတွေဟာအခုဗိုင်းရပ်စ်မျိုးကွဲသစ်ကိုသီးသန့်တွေ့နေရတဲ့နိုင်ငံတွေလိုမျိုးထပ်တူဖြစ်နေတာမဟုတ်ပါဘူး။ဒါပေမဲ့အခြားတစ်ဖက်မှာတော့ဒီပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့အချိန်ပိုမိုရရှိဖို့သမ္မတဘိုင်ဒန်အစိုးရ ဒေါက်တာဖောက်ချီအပါအဝင်အခြားသူတွေကကြိုးစားနေရလို့ကျွန်တော်မြင်ပါတယ်
ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တတ်မှတ်ချက်ပြည့်မီတယ်ဆိုရင်တတိယမြောက်အားဖြင့်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်။ဒါဟာအမေရိကန်နိုင်ငံသားတွေအတွက်သာမဟုတ်ဘဲအခြားသူတွေအတွက်ပါမှန်ကန်ပြီးသိပ္ပံနည်းကျအကြံပေးမှုဖြစ်တယ်လို့ဒေါက်တာဘဲလ်ကပြောပါတယ
်။ This really should be a wake up call that we need
ဒီတိုက်တွန်းချက်ဟာကမ္ဘာလူကြီးအရေးပါကာကွယ်ဆေးထိုးလာအောင်တတ်နိုင်သလောက်လှုပ်ဆောင်ကြဖို့ကျွန်တော်တို့လိုအပ်နေရဆိုတာကိုတကယ်ကိုအသိပေးနှိုးဆော်ချက်တစ်ခုအနေနဲ့ဖြစ်သင့်ပါတယ်။ဘာကြောင့်လဲဆိုရင်ကိုဗစ်ကူးစက်မှုမြင့်မားနေတာကြောင့်ဒီလိုဗိုင်းရပ်စ်မျိုးကဲ့သစ်တွေများလာရင်နောက်ဆုံးမှထိရောက်တဲ့ကာကွယ်ဆေးနေတာဖြည့်ရှင်းတိုက်ထုတ်နိုင်မှာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်မျိုးကဲ့သစ်တွေဆက်လက်ထွက်ပေါ်လာတာနဲ့အမျှဆရာဝန်တွေဘက်ကလည်းလူကြီးလူငယ်အမေရိကန်တွေအပါအဝင်လူတိုင်းကိုအရင်ကတည်းကလိုက်နာကြဖို့ပြောနေတဲ့အချက်တွေအတိုင်းနှာခေါင်းဆီးတွေတက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ကာကွယ်ဆေးတွေထိုးကြဖို့တိုက်တွန်းနေပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမယ်။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
ဟုတ်တယ်ဘူးနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။ Coronavirus Omicron မျိုးကွဲသစ်ရောဂါကူးစက်မှုတွေကိုကမ္ဘာတစ်ဝှမ်းမှာတွေ့လာနေရပါတယ်။ဒီမျိုးကွဲဟာတခြားမျိုးကွဲတွေထက်ပိုပြီးကူးစက်လွယ်တယ်လို့လည်းသိပ္ပံပညာရှင်တွေကထောက်ပြထားပေမဲ့ရောဂါလက္ခဏာဘလောက်ပြင်းထန်မလဲဆိုတာကတော့သေချာမသိရသေးပါဘူး။VOA သတင်းနောက် Arish Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။ကောင်ဖိကဆူရတောင်ရှိသူတွေကကိုရိုနာဗိုင်းရပ်စ် Omicron မျိုးကသစ်ကူးစက်မှုတွေ့ရတယ်လို့ကြေညာပြီးမှာတော့ Johannesburg မြို့ကိုရောက်နေတဲ့ခီးသွားတွေကိုစိတ်မသက်မသာဖြစ်ရပါတယ်
။ After being stranded for 2 years because
covid ကြောင့်အတော်လေးနေမကောင်းဖြစ်နေတဲ့မိဘတွေကိုနှစ်နှစ်လောက်မတွေ့ရပါဘူးအခုခီးသွားလို့ရတော့လာတွေ့ပြီးတဲ့နောက်ထပ်မျိုးကွဲသစ်ကထပ်ဖြစ်လာပြန်ပါပြီ
covid ရောဂါအတော်တန်ထိန်းချုပ်ထွက်နိုင်တဲ့နိုင်ငံတွေအခုတော့ရောဂါကူးစက်မှုတွေကြိုတင်တားဆီးနိုင်အောင်ဘာအာဖရိကနိုင်ငံတွေကခီးသွားတွေနိုင်ငံရင်းဝင်ရောက်မှုကိုစတင်ပိတ်ပင်နေကြပါပြီဒါဟာမလိုအပ်ဘဲပုံကြီးချက်တာဖြစ်တယ်လို့တောင်အာဖရိကဘက်ကတုံ့ပြန်ပါတယ
် the reaction of some of
တချို့နိုင်ငံတွေကခီးသွွားတွေလာရောက်ခွင့်ပိတ်ပင်လိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွန်ကြားချက်တွေနဲ့လုံးဝမကပ်ညီပါဘူး
။အခုချိန်မှာခီးသွွားလာမှုကန့်သက်ပိတ်ပင်လိုက်တာထက်ကြိုတင်ကာကွယ်တားဆီးရေးအရေးကြီးကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြပါရယ်
။ Utilize the time that you're
စီကန်းသစ်တွေထမ်းမထုတ်ခင်ဂျာကာလာကိုအကျိုးရှိရှိအသုံးချသင့်ပါတယ်။ဒီကာလအတွင်းဗိုင်းရပ်စ်အကြောင်းနဲ့ကာကွယ်ဆေးကခန္ဓာကိုယ်ခုခံအားကိုဘယ်လိုပြောင်းလဲစေသလဲဆိုတာတွေကိုပိုပြီးလေ့လာရမှာဖြစ်သလိုလူတွေကာကွယ်ဆေးနဲ့အဖြစ်ကာကွယ်ဆေးထိုးကြဖို့လည်းဆောင်ရွက်ရမှာပါဆိုတော့ဒီကာလကကျွန်တော်တို့ကြိုတင်ပြင်ဆင်ကြဖို့အချိန်ပေးထားတာပ
ါ Omicron မျိုးဝက်သစ်တွေ့ရှိကြောင်းချက်ချင်းအတည်ပြုခဲ့တဲ့တောင်အာဖရိကဆွေရရဲ့တောင်ဝန်တည်မှုအပေါ်လဲဒေါက်တာဖောက်ချီကကြီးကျူးပါတယ်မကြာခင်မှာအင်ပြင်မထွက်ရစီမင်းလဲထပ်ထုတ်ပြန်မှုမရှိကြောင်းနဲ့အမေရိကန်နဲ့တောင်အာဖရိကတောင်ဝန်ရှိသူတွေပြည်ဆင်မှုရှိကြောင်းဒေါက်တာဖောက်ချီကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တောက်ကြနေ့ကတောင်အာဖရိကကနေနယ်သာလန်ကိုလာတဲ့420မော်ကခီးတဲ့61ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး73ယောက်ထက်မနည်းကတော့ Omicron virus ကူးစက်ခံထားရတယ်လို့နယ်သာလန်ကျန်းမာရေးတောင်ဝန်ရှိသူတွေကပြောပါတယ်နော်
ကျင်းပနေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာ ဒီကမှာရှိကောင်းတင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့ခွင့်ရေးဝန်ကြီးဌာနအနေနဲ့အာဏာသိမ်းပြီးနောက်ပိုင်းမှာကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့မှတ်တမ်းတင်ပြုစုနေတယ်လို့ NUG လူ့ခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင
်ဦးအောင်မျိုးမင်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
မနက်ငယ်မှာတခါမှမရှိဘူးပြီးတဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ဂျာကာလာလူသားညီညွတ်ရေးအစိုးရရဲ့ပြောင်းစုဝန်ကြီးပေါ့လေဆိုတော့အော်မြင့်မင်းတို့ဒီလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဆုံးကတော့အခုဒီစစ်အာဏာရှင်เนาะအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနေတကြအမိန်ပေးပြီးတော့အမိန်စစ်စစ်မှုသစုံတရားနဲ့အရက်သားပြည်သူတွေကိုထိခိုက်နစ်နာအောင်ယူရရဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေရယ်ကျွန်တော်ဝန်ကြီးဌာနကမခွဲခင်နေရအရင်တော့ကဒေါက်တာဆဆာတို့ပါလို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်စနစ်တကျတင်ဆက်နိုင်ဖို့အတွက်ပထမဆုံးလုပ်ဆောင်ပါတယ်။ဒါကြောင့်လည်းဆိုတော့သမိုင်းမှာဖြောက်ဖြက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအားမျိုးကလုပ်ဆောင်နေရနောက်ထပ်တစ်ခုကျွန်တော်သွားရှင်တဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကပြစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆက်နေကြရတယ်ဒီ60နှစ်ကနေစပြီးတော့ကျွန်တော်စန့်ကျင်နေတဲ့ပွဲတွေ88ကျိုးပါရောင်ဒေါ်လာရေးစသဖြင့်လုဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတတိယမှတ်တမ်းမတင်နိုင်ခဲ့ဘူး။တစ်ချိန်ချင်းမှာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ယူတဲ့ပုံစံမျိုးမလုပ်နိုင်ခဲ့ဘူး။ဒါကကျွန်တော်တို့ကတကယ့်ကိုအားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့ချက်တွေကိုတစ်ချိန်ချင်းကြလို့ရှိရင်ဒီလည်းခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါဒါကတော့ဒီမှာအကြဆုံးသွားတဲ့ငွေဦးဒေါ်လာရေးသူရဲကောင်းတွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေသမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်ဖို့အတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ကုစားမှုပေးနိုင်ဖို့အတွက်လုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိသူကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့ cultural immunity ကိုလုံးဝရပ်တန့်ဖို့အတွက်ကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်အတိုင်းထိရောက်စွာရိမ့်နိုင်မှုအတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူ့ခွင့်ရေးကိုလေးစားခြင်းလူ့ခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူ့ခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လုပ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာ NUG ကချက်မှတ်တဲ့policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူ့ခွင့်ရေးကိုအခြေခံပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့ညီလုပ်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအလုံးနဲ့ချိတ်ဆက်ပြီးဥပဒေဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းပုံကိုကျွန်တော်တို့ပြင်ဆင်ထားပါပြီ
။ဟုတ်ကဲ့ပါ။ဆိုတော့ညပေါင်းများစွာဖြစ်ခဲ့တဲ့လူ့ခွင့်ရေးထူပေါင်းမှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်တစ်ချိန်မှာတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့အပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာဥပမာမျိုးလို့အဓိကဘလို့ခက်ခဲနေကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုခိတိမှုတွေဖြစ်လာတယ်တယ်လီဖုန်းနေရာစာဖြစ်သေးပြီးတော့ဟန်စီမှုဖြစ်လာတယ်မှာလူတွေမှာကိုယ်ပုံရ data တွေတော့မှာပို့လမ်းသွားရမယူရဲ့ကိစ္စမှာဖြစ်တယ်။တည်င်းတွေကိုအကြောက်တရားနဲ့မယူရလို့ရမကဘူး။တည်င်းတွေကိုစုဆောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဟန်စီမှုတွေတယ်လီဖုန်းတွေဆစ်ဆေးတာတွေအချက်လက်တွေစုဆောင်းတာတွေဓာတ်ပုံတုံတွေ့တာတော့မှာအရေးကြီးမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချစွာနဲ့ကျွန်တော်တို့ဖေးဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့အခြေအား အရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအားလုံးတော့ကျွန်တော်၃လောင်းကျော်ရှိတယ်ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်ဒါပေမဲ့အချက်လက်စုလည်းမရသေးဘူးတကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလောက်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာဒါတွေကကျွန်တော်တို့ defect လို့ခေါ်တဲ့အတုလုံခါမဟုတ်ဘူးတကယ်ချစ်ပြတ်တယ်ဆိုတဲ့အချက်တွေကိုကျန်လဲစုံစမ်းမှုအတွက်အဲ့ဒီညမှာတော့ခက်ခဲအများကြီးရှိနေတော့ပါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တေထောက်တာခိုင်လုံမှုအတွက်လောက်ဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့ဒီထားမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းတဲ့အခါမှာအများကြီးကျွန်တော်တို့စိန်ခေါ်မှုတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့။အခုကျတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုကြည့်ပြီးတော့ဟိုကြားစာလာလုဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိစေချာမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတခုပါပဲ
။ဟုတ်ကဲ့။ဆိုတော့ဒီအရာတွေစုဆောင်းထားတယ်လားဟိုအချက်လက်တွေရပြီ။ဒီအချက်လက်တွေကတစ်စင်ဒါတွေကိုတကယ်တမ်းဟလာ action ပေါ့လေ။တကယ်တမ်းအရေးယူလုံးဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဘုံမျိုးမျိုး။လက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြည်သူညွေဆိုတာကကျွန်တော်နားလေသလောက်ပေါ့နော်။ဒီညထားတဲ့တာဝန်ရှိတဲ့လူတွေကဒီစားဒီကြားစီရမှာနေရာဒီကြားနေလို့ရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမှမရှိတဲ့အခါကျတော့တကယ်တမ်းအဲ့လိုအရေးယူလို့ဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများအုပ်ညီညာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်။ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစီအောင်စွာနဲ့ကျူးလွန်တဲ့ကိစ္စတွေကအရင်ဆိုးရတာဖြစ်တယ်။အဲဒါမျိုးပထမအောင်ဆုံးကျွန်တော်ကဒီစစ်အုပ်စုကိုသူတို့အာဏာယူထားတဲ့နေရာချုပ်ချလို့ကပထမဆုံးအရေးကြီးပါတယ်။အဲတော့ချုပ်ချနိုင်မှုတွေဒီအချက်တွေကိုကျွန်တော်တို့လူပင်ချုပ်ဖောက်မှုနိုင်ငံတကာရာဇဝတ်မှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့တစ်တင်ချုပ်ချရတာမျိုးပုံပဲနေ။ဒါဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးတော့လုဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တောင်ကျွန်တော်တို့လုဆောင်နိုင်ပါမယ်။အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တော့ကနေဒါစတဲ့နိုင်ငံတွေမှာဒါကိုစတင်ပြီးလုဆောင်နေပါတယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီစီရေးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်ကြတဲ့အောင်တန်တမန်ကြီးအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှာလဲဒါတော်တော်ကြီးကိုနေရာတိုင်းကြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီ။နောက်တစ်ခါဒီတဲ့ပုံပုံပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ဒီရင်းကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါမှတော့လက်ရှိအခြေအနေပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံယုံတည်ပြီးတော့ဖြစ်ပြီးရိနေတဲ့ကိစ္စမျိုးကဒီပေါ်မှာခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားမလို့အားမရတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်းပြီးတစ်စင်းတိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့။ဒီပေါ်လက်တည်းရဲ့အာနာတိမီနောက်ပိုင်းမှာပထမပိုင်းတော့ငင်းကြဲတဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လားတန်းတဲ့ရဲကလည်းပဲပထမပိုင်းတော့အစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ကြည့်ဒါပေမဲ့အခုတော့ကျွန်တော်တို့အားလုံးတွေ့နေနေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာပြိုကွဲဖန်စီတယ်ပြောရလို့လူခွေထူပေါ်မှုတွေအများကြီးကျက်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းကျတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်တောင်မှုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ခါကဒီစန္ဒရှင်စန္ဒသိမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာဇနက်ကင်ပြီးတော့ပြန်တိုက်တာရှိလာဆိုတော့တနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆက်လာစင်ဆန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲ့လိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့ဆန့်ကျင်တာပဲပြောဒီလိုလောက်ဆောင်မှုကကျွန်တော်တို့ဟိုကိုယ့်ဘက်ကကျွန်တော်တို့ဘက်ကစတာဟုတ်တယ်လို့သိချပါပါเนาะဒီစေအုပ်စုအနေနဲ့ရင်းကျက်တာဆန္ဒပြမှုဖြိုခွဲတယ်ပေါ်ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုရဲကျွန်တော်တို့လက်နက်ကင်ဖို့အတွက်ရှင်းစင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်။ဒါကတော့ ဒီဆက်အနာရှင်ချုပ်ချရေးနီးလန်းနေရရတချို့နီးလန်းတခုကိုရွေးဆရာဖြစ်တယ်ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်ခံစားလို့လက်နဲ့ကင်ခဲ့ဘူးလားရှိပါတယ်ဘာကြောင့်လဲဆိုတော့လက်နဲ့ကင်ပြီးတော့ဖိနှိပ်တဲ့သူကိုငင်းရဲသွားနဲ့ပြန်ပြီးတော့လုဆောင်လို့မရဘူးဒါကိုပြန်ပြီးတော့ခုကားမယ်ဆိုပုံစံမျိုးဖြစ်လာတာဒါပေမဲ့ကျွန်တော်တို့သတိထားဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ပါတော့ဒီဆက်အနာရှင်ကိုကျွန်တော်တို့ဘုံလဲဆိုတော့လက်နဲ့ကိုပြပြီးတော့မတရားလုဆောင်နေတာနှိပ်စက်ခဲ့တာဒီလူလူလူအပြစ်နဲ့ရည်ကိုလုဆောင်နေတာအများကြီးဖြစ်တယ်အဲ့တော့ဒါကိုရက်တက်မှုတွေလုဆောင်နေနီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လုဆောင်မှုကိုမုန်းလို့သူတို့လုဆောင်နေနီးလန်းအတိုင်းလူမဆန်တဲ့လုဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးပြလက်နဲ့ကိုလက်နဲ့နဲ့ပြန်တော့စန့်ချင်တယ်ဆိုတော့ကျွန်တော်ပေါက်နာလေဒါပေမဲ့လက်နဲ့ကင်ပြီးတော့အကြမ်းဖက်ပြီးတော့မတက်ဆိုင်တဲ့ကီလူလူလူကိုထိခိုက်တဲ့အရာမျိုးကီလူလူလူရဲ့အတက်အိုးရင်းစည်းစိမ်ကိုချိန်ချောက်တဲ့အရာမျိုးနောက်တစ်ခါလူအကျင့်ရှိတဲ့ကီလူလူရဲ့ပုံမှာချိန်ချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အဲကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလုံဆောင်လိုက်တဲ့အပြိုင်နဲ့တိုက်ပွဲနှစ်ခုကြားမှာအချင်းချင်းတိုက်တာဒါအကြမ်းဖက်မှုပေါ့ပေါ့ဒါတိုက်ပွဲပါဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လုံဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ရှိပဲရည်ရွယ်ချက်ကောင်းသည့်ဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောသည့်တိုင်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ပွဲရရင်အကြမ်းဖက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မေဥတော်လိုင်းရေးရဲ့ကျွန်တော်တို့ဒီဂုံတိတ်ခါဒီလူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းခုတုံးလုံးကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်ပြီးတော့အပယ်ဆိုပြီးတော့တတ်မှတ်ခိုင်ကျွန်တော်တို့ကဒါတော့မဖြစ်တဲ့ဘူး။အဲဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေရှိပါတယ်။လက်နက်ကင်တပ်တွေရဲ့ကျင့်ဝတ်ချက်စည်းကမ်းရှိပါတယ်။အဲဒီတော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတ်တရားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်။ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့ချက်တွေကိုလည်းအားလုံးသိအောင်ဒီဒီလိုအတွက်ကျွန်တော်ပြင်ဆင်ပါပြီ
။ဆိုတော့ဒီမေကုန်းကတော့လူခွင့်ရင်တိုင်းကမသက်ဆိုင်ပါဘူး။ဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ဆောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ကိုင်မှာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်။ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောတော့သိချင်တာပါ။ဒီအကြမ်းဖက်စီရီယံလှုပ်ရှားမှုနောက်တစ်ခါဟလာမျိုးဦးတော်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်။တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးချက်နဲ့ဟောတာကတော့ non believer ပေါ့နော်။ဒါတွေအောင်မြင်ဖို့မလွယ်ဘူး။အောင်မြင်မှုရဖို့ခက်တယ်။ဒီလိုရည်တွေကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူး၊ຫນွေဦးဒေါ်လာကြီးကိုလည်းမထောက်ခံဘူး။ generation z ကလုံနေတာကိုလည်းပဲအန်းအန်းအန်းဆိုတဲ့လူမျိုးတွေရှိပါတယ်။ဒါအခိုင်အမာကိုရှိတယ်။အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘာမျိုးပုံစံပြောချင်လဲ
လူတွေမှာအမြင်မျိုးရှိပါလေခံယူချက်မျိုးရှိပါလေပတိတတတမိတ်ဆိုတာအမှန်တော့ဘယ်လုံးမှမဖြစ်နိုင်ကြအဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းကျပ်ဒီကောင်းကြီးဆိုင်ပြီးတော့ဒီကောင်းကြီးလက်ဟိုစားเนาะကျွန်တော်အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးမျိုးပါဘယူစမတူတာလည်းမျိုးမျိုးပါအရင်ကအောင်မြင်မယ်ဆိုယုံကြည်တဲ့နေပဲဒါလည်းသူ့ရဲ့အခွင့်အရေးပဲယုံကြည်ဖို့တော့လည်းကြိုးပမ်းနေကြดาวมาเลยจะโจรเนี่ยตะแฟมาแล้วดาเนี่ยปะตะลุไม่เอาเงินมาอู้กว่าสว่าดาเราก็ดาตะโบสว่าหรอกนี่เบตะแฟเบตตะนาคือหลูบ้าตรงนี้นะเออดาเมียวมาเอาเงินมาเงินมาอู้ไม่เอาเงินมาอู้โหลโจรเลยตนเราดาได้ตี้ยัดดีแกเป็นตนเราก็ปฏิเสธไม่ใช่แต่แม้ตนเราก็เอาอินฮาซุ้งชุ่นน่ะปะเนาะดีใจป่วยอ่ะตนเราก็เปล่ามั้ยส่วนอานาชินสนิทก็ลงว่าอเมจ่อเอาลงส่งเนี่ยฮะไม่ยอมจีแล้วมาป่าได้คําว่าตนเราก็แบบอินฮาย่อแต่แม้ตนยันดูโลไม่ตัดป่ะบ้าจังเลยสว่าตู้เนี่ยကျက်တည်ဖြစ်တယ်ဒါပေမဲ့ကိုယုံကြည်တဲ့တိုင်းဒီကိစ္စကိုမပါဝင်တာကိစ္စမရှိဘူးဒါပေမဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောင့်အယှက်ပြုမယ်အဖြစ်စည်းလုပ်မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားပြီအဲ့တော့မကူညီနေပါမနှောင့်အယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယုံကြည်တိုင်းကိုလုပ်ပါဒါပေမဲ့ဒဏ္ဍာရီတော့မလုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကကြုံကြည်ခွင့်မတူပွဲပြခွင့်ရလူသားရဲ့ခွင့်ရယ်ဒါပေမဲ့မယုံကြည်တာကြောင့်မလို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တစ်ခါမဟုတ်မမှန်တဲ့တည်းနေနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တည်းနေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဘုမင်းမင်းတော်လည်းပြည့်စုံပါပြီကျွန်တော်ဒီချင်းနဲ့မိကုန်းဒီလည်းပါသွားပါပြီဘုမင်းမင်းနေနေနောက်ဆုံးပါများပြည့်စွတ်ပြောချင်ပါသေးတယ်ခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်ကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်မှာယုံကြည်လဲဘလောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုရဲယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ခါမှာစစ်အုပ်စုကလည်းလက်နက်အားပိုးနဲ့ဖိနေတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ညီမျိုးစုံအုံပြီးတော့လှုပ်ဆောင်နေတယ်88နဲ့ကွာတာ88ကကျောင်းသားတစုရဲ့เนาะဦးဆောင်ခဲ့နောက်ပိုင်းမှာပြည်သူလူပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တင်အားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘယ်လောက်ထိမျိုးဆက်ပေါ့ကွာဂျုံချီတာဒီမိုကရေစီနဲ့လူ့အခွင့်အရေးစစ်အာဏာရှင်စင်ချုပ်ကြီးဆိုတဲ့အရာတူဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလည်းလိုအပ်တယ်တစ်ချိန်တည်းမှာလည်းကီပါရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါတည်းကျွန်တော်တို့တိုက်ပွဲကြာလာပြီလေအားမလို့အားမရဖြစ်တာရှိပါလိမ့်ဒါပေမဲ့ကျွန်တော်တို့ကခေပောင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်သက်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းဝအောင်းမြင်ရမယ်ဆိုတဲ့စိတ်ထားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါနော
်ဟုတ်ကဲ့ပါမားလက်တဲ့ဂျာကချင်းပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူဝဲကျေးဇူးတင်ပါတယ်ဘောမျိုးမင
်းဟုတ်ကဲ့ကျေးဇူးတင်ပါ
ကုကြကြသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဆရာဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းခဲ့တာပါဗုဒ္ဓဘုရားနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာပါရှင
်ကိုဗစ်မျိုးကွက်တဲ့ Omicron ကိုတောင်အာဖရိကမှာတွေ့ရှိကြောင်းတရားဝင်အတည်မပြုခင်ကတည်းကနောက်ယောပမှာရောက်ရှိနေပြီဖြစ်ကြောင်းအထောက်အထားအသစ်တွေထွက်ပေါ်လာပါတယ်။နယ်သာလန်နိုင်ငံကိုတောင်အာဖရိကကနေလေကြောင်းကနေရောက်လာတဲ့ခရီးသွားတွေမှာကိုဗစ်ပိုးသစ်ကူးစက်မှုပထမဆုံးအတည်ပြုခဲ့တဲ့ပြီးခဲ့တဲ့တောက်ကြနေ့မတိုင်ခင်သတင်းတပတ်တိတိဆောတဲ့နိုဝင်ဘာလ16ရက်နေ့မှာကတည်းကယောဂပိုးသစ်ကိုဓာတ်ခွဲနမူနာတွေ့ရှိထားကြောင်းအင်္ဂါနေ့မှာပဲတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ Omicron ကူးစက်ခံထားရသူတွေပထမဆုံးတွေ့ရှိတဲ့အကြောင်းဂျပန်နဲ့ပြင်သစ်တို့ကအင်္ဂါနေ့မှာအတည်ပြုပါရယ် Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲရဲ့ကမ္ဘာလုံးဆိုင်ရာအန္တရာယ်အလွန်များကြောင်းပြင်းထန်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုတစ်ချိန်တုန်းမြင့်လာနိုင်တဲ့အကြောင်းကနေဦးတွေ့ရှိချက်တွေကိုအခြေခံပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးထားပါရယ်ရုရှားအနေနဲ့ယူကရိန်းနိုင်ငံအပေါ်ရန်လိုတဲ့ပြုမှုဆောင်ရွက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာမယ်ဆိုလို့ရှိရင်ပြည်ထောင်တဲ့နောက်ဆက်တဲ့အကျိုးဆက်ရလဒ်ကိုခံစားရလိမ့်မယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကလင်ကသတိပေးပြောကြားပါရယ်ယူကရိန်းနိုင်ငံမှာရုရှားတပ်တွေရဲ့လှုပ်ရှားမှုပေါ်အမေရိကန်အနေနဲ့အထူးစိုးရိမ်မိကြောင်းလက်တီးယားနိုင်ငံမျိုးတော်ရီဂါကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကလင်ကလက်တီးယားနိုင်ငံသားဝင်ကြီးနဲ့အင်္ဂါနေ့မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်အမေရိကန်ကသတ်မှတ်ထားတဲ့ပြည်ပအကြမ်းဖက်ဝါရဇွဲအဖွဲ့အစည်းအစည်းရင်းကနေကိုလံဘီယာမက်စ်ဝါရီသဘုံအဖွဲ့ဟောင်းကိုဖယ်ရှားလိုက်ပါတယ် FARC လို့ခေါ်ကြတဲ့ကိုလံဘီယာဒေါ်လာရေးလက်တကိုင်အဖွဲ့ကိုတရားဝင်ဖြတ်သိမ်းပြီးလက်နက်ဖြုတ်သိမ်းရေးအမေရိကန်နဲ့ကိုလံဘီယာအကြားသဘောတူပြီးခဲ့တဲ့နောက်9နှစ်အကြာမှာအခုလိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအင်္ဂါနေ့မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ရှင်သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါရှင်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစီရှင်။
This program has come to you from the Voice of America, Washington.